This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba kamya. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတပောင်းဝါပေးစစ်အာဏာရှင်ဗီဒီယိုမှကြင်ွေပြီးကိုစိတ်နှပါအေးချမ်းလို့ညွှန်ကြပါစီလို့ဗီဒီယိုအန်ယူဂျီဖွင့်သားများမှစူတောင်းမြတ်တာပို့သားလိုက်ပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဩဂုတ်လ22ရက်နေ့ဗီဒီယိုအန်ယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပရမအူးစွာဗီဒီယိုအန်ယူဂျီစီရေးတင်ကောင်းလို့ချက်ကိုပတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ21ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းစီရင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရင်သတင်းနေဖြင့်ကြောင်မဲမြို့နယ်နောင်ပင်ရွာကိုစစ်တပ်ကလေကြောင်းဖုံးကျဲတိုက်ခိုက်မှုကြောင့်ကလေးငယ်များအပါအဝင်ပြည်သူ10ဦးထပ်မင်းနဲ့တေဆုံတဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ20ရက်နေ့နနက် 9:30 မိနစ်ခန့်တွင်စစ်ကောင်စီ Jet Fighter လေယာဉ်ဖြင့်ရှမ်းပြည်နယ်ကြောင်မဲမြို့နယ်နောင်ပင်ရွာရှိဇေဒီအနီးကိုနှစ်ကြိမ်ဘုံကျဲတိုက်ခိုက်ပြီးလက်နက်ကြီးများဖြင့်ဆက်လက်ပစ်ခတ်ခဲ့ကြောင်း SSPP SSA မှသတင်းထုတ်ပြန်ထားပါသည်။အဆိုပါတိုက်ခိုက်မှုကြောင့်ရွာလယ်နှင့်ဖုံးကြီးကျောင်းအနီးတွင်ဘုံကျရောက်ပောက်ကွဲခဲ့တယ်လို့သိရပါသည်။ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP SSAE ထုတ်ပြန်ကြအရဘုံကျဲတိုက်ခိုက်မှုကြောင့်ကလေးငယ်များအပါအဝင်ဒေသခံ10ဦးထပ်မင်းနဲ့တေဆုံးပြီး12ဦးဒဏ်ရာရရှိခဲ့ကြောင်းဖော်ပြထားပါတယ်။လက်ရှိတွင်နောင်ပင်ရွာနှင့်အနီးဝန်းကျင်ရွာများဖြစ်သည့်ဇီးပင်ပင်ဘောပင်တိန်ပင်တီးကြောင်ကုန်ဖီတခေနင်းနှင့်လွဲကုန်ဒေသခံများသည်စစ်ကောင်စီ၏ drone နှင့်လက်နက်ကြီးပစ်ခတ်မှုကြောင့်ထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့် UWSA မှ MNDAA TNLA နှင့် SSPP SSA တို့အားလက်နက်နှင့်ငွေကြေးပံ့ပိုးမပေးတော့ဘူးလို့ကြေညာတဲ့သတင်းကိုတင်ပြပေးပါမယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA သည်ကိုကန်တပ်မတော် MNDAA တအောင်းမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နှင့်ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့နှင့်ပန်ဆန်းမြို့၌တွေ့ဆုံဆွေးနွေးပွဲတစ်ခုကျင်းပပြီး၎င်းတို့၏တရားဝင်စီရေးဆုံးဖြတ်ချက်ကိုကြေညာခဲ့ကြောင်း WSTV ကထုတ်ပြန်ခဲ့ပါသည်ဝါပြည်နယ်ဗဟိုနိုင်ငံရေးဘျူရိုအမြဲတမ်းကော်မတီအဖွဲ့ဝင်နှင့်အစိုးရဒုတိယဥက္ကဋ္ဌပြည်ပဆက်ဆံရေးဝန်ကြီးရှောင်းခွန်ကဆွေးနွေးပွဲတွင်ဝါပြည်နယ်အနေဖြင့်မိသည့်လက်နက်သို့မဟုတ်ကရိယာမျှပံ့ပိုးပေးတော့မည်မဟုတ်ကြောင်းစစ်ရေးလှုပ်ရှားမှုများအတွက်လွယ်ကူချောမွေ့စေရေးသို့မဟုတ်မိသည့်အဖွဲ့အစည်းကိုမဆိုမိသည့်အကြောင်းပြချက်ဖြင့်ဖြစ်စေငွေကြေးအကူအညီပေးမည်မဟုတ်ကြောင်းထုတ်ဖော်ပြောကြားခဲ့တယ်လို့ဖော်ပြထားပါသည်။ဆွေးနွေးပွဲသို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဖွဲ့မှအကြီးတန်းကိုယ်စားလှယ်များတက်ရောက်ခဲ့ကြပြီး၎င်းတို့အနေဖြင့်ဝါပြည်နယ်၏ဆုံးဖြတ်ချက်ကိုနားလည်သဘောပေါက်ကြောင်း WSTV ၏ထုတ်ပြန်ချက်တွင်ဖော်ပြထားပါသည်။ရှောင်းခွန်ကဤအလွန်အရေးကြီးသောအစည်းအဝေးသို့တက်ရောက်ခဲ့ကြသည့်ညီအကိုအဖွဲ့အစည်းများအားလုံးကိုကျေးဇူးတင်ပါသည်။တိသာထင်ရှားသောဝါပြည်နယ်၏ဆုံးဖြတ်ချက်ကိုအတိပေးရန်ဆောင်ရွက်ပေးခြင်းဖြစ်ပါသည်။ဤအရေးကြီးဆုံးဖြတ်ချက်ကိုတရားဝင်မကြီးညာမိတွင်ဝါပြည်နယ်ဘက်မှညီအကိုမောင်နှမများကိုစားဝါပြည်နယ်၏ငြိမ်းချမ်းရေးရည်တည်ချက်နှင့်လက်ရှိရင်ဆိုင်နေရသောအလွန်ဆိုးဝါးသောအခြေအနေများကိုအတိပေးလိုပါသည်။ဝါပြည်နယ်သည်မိသည့်လက်နက်နှင့်ကရိယာကိုမျှပံ့ပိုးပေးတော်မည်မဟုတ်ကြောင်းစစ်ရေးအရလွယ်ကူချောမွေ့စေရေးသို့မဟုတ်မိသည့်အဖွဲ့အစည်းကိုမ mi di a chang bia che che mi yue mi di nia nai phit si ngwe ji ku ni pe mi ma hou be i song phya chat ko le a mya pi du do te ya win chin nya mi phit be phwe si ni phin lan nat ne sakriya mya ngwe ji ku ni mya do ma hou a cha tho kae do do kaisa ya mya ko taung so chin phin wa pi ne ko that man nau shet chin ma shaung chin yan a phwe si mya a tai twon at ba di lo pyo cha kae ba de khmyar မကွေးကံပလက်လမ်းမိုင်းနဲ့ကံပလက်မြို့နယ်တွေကလမ်းမိုင်းများကိုယာယီပိတ်သိမ်းထားကြောင်း CDF ကံပလက်အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်ကံပလက်မြို့နယ်ကဆွဲလွဲချင်းကျင်တွေးလမ်းပိုင်းစောကံပလက်လမ်းမိုင်းများအပြင်မကွေးတိုင်းမှကံပလက်မြို့နယ်အတွင်းဝင်ရောက်နိုင်မဲ့လမ်းများကိုယာယီပိတ်သိမ်းထားတယ်လို့ CDF ကံပလက်ကအသိပေးထားပါတယ်။ဩဂုတ်လ16ရက်နေ့မှာစစ်ကော်မရှင်က NUG နဲ့ချင်းညီနောင် CB အပါအဝင်တိုင်းဒေသတော်လိုင်းတပ်ဖွဲ့များထိန်းချုပ်ထားတဲ့မြို့နယ်63မြို့နယ်မှာလည်းရွေးကောက်ပွဲပြုလုပ်သွားမယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။ထို့နောက်မကွေးတိုင်းလောင်းရှိကပ္ပစ25တပ်ရင်းမှစစ်ကောင်စီတပ်အင်အား800ခန့်စိတ်ဖြူဘက်မှတက်လာတဲ့အင်အား400ခန့်ပေါင်းမြို့နယ်မှာရောက်နေတဲ့တပ်မ101ကတင်ကား2စီးနဲ့စစ်ကား136စီးပါရင်နှန်းဟာချင်းပြည်နယ်မင်းတပ်မတူပီကံပလက်မြို့နယ်များကိုဥတီချင်းကပ်လာတယ်လို့ဆိုပါတယ်။ထို့ကြောင့်မကွေးတိုင်းမှာကံပလက်မြို့နယ်အတွင်းဝင်ရောက်နိုင်တဲ့လမ်းမိုင်းများနဲ့ကံပလက်မြို့နယ်အတွင်းကလမ်းမိုင်းများအားထုတ်ပြန်ချက်တစုံတရာပြန်လည်ထုတ်ပြန်ခြင်းမရှိသေး၍ယာယီပိတ်ထားမယ်လို့ CDF ကံပလက်ကအသိပေးထားပါတယ်။ထို့အပြင်စစ်ကောင်စီတပ်ကအချိန်မရွေးထိုးစစ်ဆင်လာနိုင်တာကြောင့်ပြည်သူများအနေဖြင့်စည်ရေးသတိရှိရှိကြိုတင်ပြင်ဆင်ထားကြဖို့နဲ့လေကြောင်းတိုက်ခိုက်မှုအန္တရာယ်ကာကွယ်နိုင်ရန်ဘုံခိုခြင်းကရုတ်ခြင်းများတူထားပြီးသတိရှိရှိနေထိုင်ကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။ဆလဘီဗမော်မြို့တွင်စစ်ကောင်စီတင်ကားတစ်စီးကို KIA ပစ်ခတ်ဖျက်ဆီးတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်းပြည်နယ်ဗမော်မြို့တွင်ဩဂုတ်လ20ရက်နေ့နေ့လယ်ပိုင်းတွင်ဖြစ်ပွားခဲ့သည့်တိုက်ပွဲအတွင်းစစ်ကောင်စီ၏တင်ကားတစ်စီးကိုကချင်းလွတ်လပ်ရေးတပ်မတော် KIA ပူးပေါင်းတပ်ဖွဲ့ကပစ်ခတ်ဖျက်ဆီးနိုင်ခဲ့ကြောင်းကချင်းစစ်ရေးသတင်းရင်းမြစ်များမှသိရပါဗျ။ထို့အပြင်စစ်ကောင်စီကတင်ကား2စီးနဲ့ဗမော်မြို့ထဲမှာလိုက်လံပစ်ခတ်နေတယ်လို့သိရပါဗျ။ဩဂုတ်လလာဇန်းပိုင်းကစ၍စစ်ကောင်စီသည်ဗမော်မျိုးတို့စစ်သည်မော်များဖြင့်လက်နက်ခဲယမ်းများပို့ဆောင်ကာအမှတ်21စစ်စင်ရေးကိုကဲမှုဌာနချုပ်စကခ21မှလက်ကျန်တပ်စခန်းများသို့ဖြန့်ဝေရန်စစ်ကြောင်းထိုးလှုပ်ရှားနေရာ KIA နှင့်နှစ်ပတ်ကျော်တိုက်ပွဲများဖြစ်ပွားနေတယ်လို့သိရပါတယ်။အခုတလောကဗမော်မျိုးတွင်မှကျွန်တော်တို့တိုင်းတဲ့စခန်းတွေမရှိသလိုကျွန်တော်တို့ဆုတ်သွားတဲ့စခန်းတွေလည်းမရှိပါဘူး။လိုင်းမော်မှာပြန့်နှံ့နေတဲ့ပုံတွေကအဟောင်းတွေပါ fake တွေပါလို့ဗမုံကြီးနော်ဘူးကဗမော်မျိုးလက်ရှိစီးအခြေအနေနဲ့ပတ်သက်ပြီးဩဂုတ်20ရက်နေ့လယ်ပိုင်းတွင် People's Ring ကိုဖြေကြားထားပါတယ်။ဗမော်မျိုးတွင်ဩဂုတ်လ23ရက်နေ့မှစတင်ကမြစ်ဆုံဟိုတယ်အနီးတစ်ဝိုက်တွင်စစ်ကောင်စီကအင်အားအလုံးရင်းဖြင့်ထိုးစစ်ဆင်တိုက်ခိုက်ခဲ့ရာ KIA ပူးပေါင်းတပ်ဖွဲ့ကခုခံတိုက်ခိုက်ခဲ့ပြီး၄ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားခဲ့ကစစ်ကောင်စီတပ်ဖွဲ့ဝင်60ကျော်သေဆုံးခဲ့သလိုစစ်ကောင်စီတပ်ဖွဲ့များမှမြို့ပေါ်တချို့နေရာများမှပြန်လည်ဆုတ်ခွာသွားတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီထောသားရွာပြူစခန်းအားသိမ့်ပိုက်လက်နက်ခဲယံငွေကြီးစစ်ကောင်စီအလောင်းသုံးလောင်းနဲ့ပြူကောင်းဆောင်အပါအဝင်မိသားစု190ဦးအားဖမ်းဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမော်လိုက်ခရိုင်မော်လိုက်မြို့နယ်ရှိပြူကောင်းဆောင်အဲပံဦးစီးသည့်အာနာသိန်းစစ်တပ်တပ်ဖွဲ့ဝင်များအခြေချနေထိုင်သည့်ထောသားရွာပြူစော့တိစခန်းအားမော်လိုက်ခရိုင်တပ်ရင်း2-4နဲ့ဖောင်းပြင်းမြို့နယ်ပကဖပူပေါင်းဖွဲ့တို့မှဩဂုတ်လ15ရက်တွင်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးမော်လိုက်မြို့နယ်ပကဖမှလည်းထောက်ပို့ပါဝင်ခဲ့ကြောင်းအမှတ်တစ်စစ်ဒေသမှတရားဝင်ထုတ်ပြန်ပါတယ်။ထောသားရွာစခန်းသိမ်းပိုက်နေစဉ်ချင်းတွင်းမြေကြောင်းအတိုင်းဆုံဆင်းလာတဲ့ဖလက်ခွန်များပေါ်မှစစ်ကောင်စီတပ်ဖွဲ့ဝင်အင်အား130ခန့်နှင့်တောင်အင်းရွာမှအင်အား90ခန့်သည်စစ်ကူပေးရန်အင်းတပေါင်းရွာသို့ထိုးစစ်ဆင်တိုက်ခိုက်ခဲ့တော့လဲထောသားရွာအားအောင်မြင်စွာသိမ်းပိုက်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီထံမှ60မမပြောင်းနှင့် RPG အပါအဝင်လက်နက်23လက်ခဲယံအချို့နှင့်ငွေကျပ်350ကျော်သိမ်းဆည်းရမိခဲ့တယ်လို့သိရပါတယ်။ထို့အပြင်စစ်ကောင်စီဘက်မှအလောင်း3လောင်းရရှိပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းပြူစော့တီခေါင်းဆောင်အဲပံအပါအဝင်ပြူစော့တီများ၏မိသားစုဝင်190ဦးအားဖမ်းဆီးရမိကြောင်းပြူစော့တီအဖွဲ့ဝင်20ခန့်ထွက်ပြေးလွတ်မြောက်ခဲ့ကြောင်းအသိပေးထားပါတယ်။တိုက်ပွဲအတွင်းတရဦးလေတက်မှတက်လာသော YAK130 တစ်စီးဖြင့်ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ပြီးစစ်ရေးရင်များပေါ်မှလည်း ရုံးဖြင့်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီရဲ့အမှတ်73တပ်မတော်တန်းမြင့်လေ့ကျင့်ရေးကြောင်းကိုရှော့တိုက်ဒုံးများဖြင့်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်ခေါနမိုင်ရှိစစ်ကောင်စီအမှတ်73တပ်မတော်တန်းမြင့်လေ့ကျင့်ရေးကြောင်းကိုတရားခေါ်မှမှရှော့တိုက်ဒုံးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Brave Warriors for Myanmar BWM အဖွဲ့ကထုတ်ပြန်ထားပါတယ်။ဩဂုတ်လ20ရက်နေ့လယ်12နာရီချိန်မှာတတတ73အတွင်းကိုရှော့တိုက်ဒုံး10လုံးဖြင့်ပစ်ခတ်ခဲ့ရာ6လုံးကိုအောင်မြင်စွာပစ်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကို Brave Warriors for Myanmar BWM, No More Dictatorship NMD နဲ့ Infinity အညာအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးမန္တလေးတိုင်းလက်နက်ကြီးတပ်ဖွဲ့နဲ့နေမြေကန်တော်လိုင်းတပ်ဖွဲ့များကအားဖြည့်ကူညီခဲ့ကြတယ်လို့သိရပါတယ်။တတတ73ဟာမန္တလေးတိုင်းစစ်ဌာနချုပ်နေမြေအတွင်းရှိစစ်သည်များကတက်စိတ်တက်စုတက်ခွဲများကိုဥဆောင်တိုက်ပွဲဝင်နိုင်အောင်တင် जा ပေးနေတဲ့အရေးပါတဲ့တိုက်ခိုက်ရေးတင်နှံကြောင်းဖြစ်ယုံသာမကတပိတ်ချင်းနဲ့မိုးကုတ်ကိုထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်အထိုင်စခန်းဖြစ်တာကြောင့်တိုက်ခိုက်ခဲ့တာလို့ဖော်ပြထားပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ခုနှစ်လအတွင်းဗိုလ်မှူး2ဦးအပါအဝင်စုစုပေါင်း409ဦးပြည်သူ့ရင်ဝင်ခိုးလုံအေရီတိုင်းစစ်ဌာနနီးဗျူဟာ29အခြေခံတင်နှံစင်ပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်မြူသားညညရဲ့အဆိုအရပြည်သူ့ရင်ဝင်အကောင့်ထဲပေါ်ဆောင်မှုဘူကော်မတီနှင့်ကာကွယ်ဝင်ကြီးဌာနကုတ်ကဲမှုအောက်ရှိပြည်သူ့ကာကွယ်တပ်မတော်တပ်ရင်းများပကဖအဖွဲ့များကိုဆက်သွယ်က2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှဇူလိုင်လ31ရက်နေ့အထိ9လတာကာလအတွင်းဗိုလ်မှူး2ဦးအပါအဝင်စုစုပေါင်း409ဦးပြည်သူ့ရင်ဝင်ခိုးလုံခဲ့ကြောင်းမြူသားညညရဲ့အဆိုအရကာကွယ်ဝင်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်ပြည်သူ့ရင်ဝင်ခိုးလုံလာတဲ့409ဦးတွင်လက်နက်ဖြင့်ဝင်ရောက်လာသူ159ဦးရှိပြီးလက်နက်ယူဆောင်လာသူများကိုမြို့သားညညရဲ့အစိုးရကာကွယ်ဝင်ကြီးဌာနကတပ်မတ်ထားသည့်လက်နက်တံပိုးအလိုက်ဂုံပြူချီးမြှင့်ငွေများပေးအပ်ခဲ့တယ်လို့အသိပေးထားပါတယ်။အကြမ်းဖက်စစ်တပ်ရဲတပ်ဖွဲ့ပြည်သူ့စစ်မှုထမ်းနှင့် SNA တပ်ဖွဲ့များမှခိုးလုံလာသူ409ဦးတွင်စစ်တပ်မှဗိုလ်မှူး2ဦးဗိုလ်ကြီး6ဦးဗိုလ်2ဦးတို့ပါဝင်ပြီးရန်သူစစ်အရာရှိအဆင့်များကပါကျန်းဖက်စစ်တပ်ကိုလက်ခံလိုခြင်းမရှိသည်ကိုပြသလျက်ရှိတယ်လို့ဖော်ပြထားပါတယ်။ထို့ကြောင့်အာဏာသိမ်းအကျန်းဖက်စစ်တပ်၏စစ်မှုထမ်းအမိန့်ကြီးညာချက်ကြောင့်အတင်းအဓမ္မလူသစ်စုဆောင်းခံရသူများအပါအဝင်ပြည်သူ့ဘက်ရက်တီလိုသည့်တပ်သားနှင့်ရဲများအနေဖြင့်ပြည်သူ့ရင်ဝင် Telegram @myanmarpeople သို့မဟုတ်ဤဆက်ရာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်များပကဖများနှင့်မဟာမိတ်တိုင်းရင်းသားတော်လှန်အဖွဲ့အစည်းများကိုဆက်သွယ်ချိတ်ဆက်ကာပြည်သူ့ရင်ဝင်ခိုးလုံကြရန်တိုက်တွန်းထားပါတယ်။ထို့အပြင်မြူသားညညရဲ့အစိုးရကာကွယ်ဝင်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်စင်ရေးနယ်မြေ AR တိုင်းစစ်ဌာနနီးဗျူဟာ29အပတ်စဉ်6အခြေခံစစ်ပညာသင်တန်းဆင်းပွဲအခမ်းအနားပြုလုပ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell နဲ့ဗရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာဗီဒီယို NUG မှဆက်လက်တင်ပြနေပါနေပါတယ်။စစ်ရေးသတင်းကောက်နှုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။အခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ21ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်။ဒီမှာကတော့ပို့ပို့ပါ။ပထမအုပ်စွာတင်ဆက်ပေးမယ့်သတင်းကတော့စစ်ကောင်မရှင်ကကျင်းပမဲ့ရွေးကောက်ပွဲကိုနှီးပေါင်းစုံနဲ့တန့်ကျင်တိုက်ပွဲဝင်သွားကြဖို့ KNA တိုက်တွန်းတဲ့သတင်းကိုတင်ဆက်ပေးပါမယ်။အကြမ်းဖက်စစ်ကောင်မရှင်ကကျင်းပမဲ့ရွေးကောက်ပွဲကိုနိုင်ငံရေးစီရင်လူလူလှုပ်ရှားမှုနည်းတံပေါင်းစုံဖြင့်စတင်တိုက်ပွဲဝင်သွားကြဖို့ KNA မျိုးသားတက်မတော် KNA ကတိုက်တွန်းထားပါတယ်။ရွေးကောက်ပွဲနဲ့ဒီမိုကရေစီစနစ်ဟာတပေါင်းတစည်းတည်းဖြစ်တာကြောင့်ဒီမိုကရေစီမရှိဘဲရွေးကောက်ပွဲကိုကျင်းပခွင့်မရှိသလိုပြည်သူလူထုမှရွေးကောက်ထားတဲ့လူလူကိုယ်စားလှယ်များဖြင့်ဖွဲ့စည်းထားတဲ့လူလူအစိုးရကသာလျှင်ရွေးကောက်ပွဲကျင်းပခွင့်ရှိတယ်လို့ဆိုပါတယ်။စစ်ရာဆွေးမှုကိုအကြိမ်ကြိမ်ကျူးလွန်ပြီးပြည်သူလူထုပေါ်လက်နက်အားကိုးနဲ့နိုင်ငံအနှံ့နှိမ့်စင်ရက်ဆက်တပ်ဖြတ်နေတဲ့စစ်ကော်မရှင်ကကျင်းပမဲ့ရွေးကောက်ပွဲဟာအာဏာရှင်စနစ်တပ်ဆိုးရှေရေးတွက်တာဖြစ်တယ်လို့ဆိုပါတယ်။ပြည်သူလူထုဆန္ဒမပါရှိဘဲပြုလုပ်နေတဲ့အကြမ်းဖက်စစ်ကော်မရှင်ရဲ့လှုပ်ဟန်မှန်သမျှကိုအတွေးခေါ်ရဖြစ်စေလှုပ်ဟန်အရာဖြစ်စေပြက်ပြက်သားသားစန့်ကျင်တယ်လို့ KNA ကအတည်ပြုထားပါတယ်။ဒါကြောင့်မိဘပြည်သူလူထုကြီးအပါအဝင်တော်လန့်တိုက်ပွဲဝင်နေတဲ့အင်အားစုမှန်သမျှအနေနဲ့အကြမ်းဖက်စစ်ကော်မရှင်မှကျင်းပသွားမယ့်ရွေးကောက်ပွဲကိုနိုင်ငံရေးစီရင်လူထုလှုပ်ရှားမှုနေတဲ့ရန်ပေါင်းစုံဖြင့်စတင်တိုက်ပွဲဝင်သွားကြဖို့အလေးနက်တောင်းဆိုထားပါရရှင်။ အခုတခါဆက်လက်ပြီးတော့အတူရောင်ရွေးကောက်ပွဲကိုအားပေးသူပူပေါင်းသူပါဝင်ရန်စီရင်သူများအားထိရောက်ပြင်းထန်စွာအရေးယူမယ်လို့မြိတ်ခရိုင်တပ်ရင်းတုံထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါမယ်။စစ်ကောင်မရှင်ကထပ်ပေါက်အနေဖြင့်အဓမ္မဆောင်ရွက်နေတဲ့အတူရောင်ရွေးကောက်ပွဲကိုအားပေးသူပူပေါင်းသူနဲ့ပါဝင်ရန်စီရင်သူမြို့သူကိုမဆိုထိရောက်ပြင်းထန်စွာအရေးယူမယ်လို့မြိတ်ခရိုင်တပ်ရင်းတုံကထုတ်ပြန်ထားပါတယ်။စီအီရအားနဲ့နေပြီးရှုံးလူရှုံးခင်ဖြစ်နေတဲ့စစ်ကောင်စီကပြည်သူများကိုစစ်မှုထမ်းဥပဒေပြဋ္ဌာန်းကအတင်းအဓမ္မပေါ်တာဆွဲပြီးစစ်မြေပြင်ကိုပို့ဆောင်ခဲ့တာကြောင့်အာဏာရှင်တပ်မှအင်အားဖြစ်တင်းနိုင်ခဲ့ကတော်လန်ရေးကိုအနေငယ်အခက်တွေ့ကြန့်ကြာစေခဲ့တယ်လို့ဆိုပါတယ်။လက်ရှိမှာလည်းဆရာနာရှင်ကအတို့ရောင်ရွေးကောက်ပွဲကိုအဓမ္မဆောင်ရွက်နေပြီး၎င်းတို့ရဲ့ရက်ဆက်ရုံမာမှုများကိုဖုံးကွယ်နိုင်ပြီးတရားဝင်မှုဖြစ်အောင်တည်ဆောက်နေတာကြောင့်၎င်းတို့ရဲ့အလိုကျအတိုင်းမဖြစ်ပေါ်ရအောင်ပြင်းပြင်းထန်ထန်ဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်။ဒါအပြင်စစ်ကောင်စီရဲ့အတူရောင်ရွေးကောက်ပွဲကိုအားပေးသူပူပေါင်းသူပူပေါင်းပါဝင်ရန်စီရင်သူမြို့သူကိုမဆိုထိရောက်ပြင်းထန်စွာတုံ့ပြန်အရေးယူသွားမှာဖြစ်တယ်လို့မြိတ်ခရိုင်အမှတ်3တပ်ရင်းကတတိပေးထားပါတယ်ရှင်။ NUG နဲ့မဟာမိတ်အဖွဲ့အစည်းများစိုးမိုးနယ်မြေများတွင်ရှိစင်များထိမ့်သိမ်းစောက်လျှောက်ရေးအတွက်ရန်မုံငွေ3,500ကျော်လိုအပ်နေပြီး 38.6% ခန့်နှုန်းသာရရှိသေးတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။အမျိုးသားညီညွတ်ရေးအစိုးရနှင့်မဟာမိတ်အဖွဲ့အစည်းများစိုးမိုးနယ်မြေများအတွင်းရှိစင်များထိမ့်သိမ်းစောက်လျှောက်ရေးတွင်စင်တကောင်အတွက်ဖြည့်စွက်စာစာမကြည်တီနှင့်ကာကွယ်ဆေးတစ်နှစ်စာပြန်မျှလိုအပ်ချက်38,450ကျပ်ဖြစ်ပြီးစင်ကောင်ရေးစုစုပေါင်း333ကောင်အတွက်946,18,500ကျပ်လိုအပ်နေကြောင်းတည်ရန်စာတမ်းနှင့်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဒုခောင်မှအသိပေးဆိုပါတယ်မမိုးရိုးရဲ့အိမ်ပြန်လည်ကပ်ပိမရန်ပုံငွေ205,953ကျပ်ရရှိထားပြီးစီများစောက်လျှောက်ရဲ့အတွက်အများပြည်သူဝိုင်းဝန်းပံ့ပိုးမှုဖြင့်ရန်ပုံငွေလိုအပ်ချက်ဤ 38.6% ခန့်နှုန်းခန့်ရရှိခဲ့တယ်လို့သိရပါဗျ။စီများအတွက်ရိတ်ခါစေးဝါးလိုအပ်ချက်အားတစ်နှစ်လျင်နှစ်ကြိမ်ခွဲဝေပံ့ပိုးပေးလျက်ရှိပြီးလိုအပ်ချက်နှင့်ရန်ပုံငွေရရှိမှုမမျှတနိုင်သေးတာကြောင့် CDM စင်ဝိုင်းများကျန်းမာရေးနှင့်ထူးခြားဖြစ်စဉ်လိုအပ်ချက်ရှိနေတဲ့စင်ဝိုင်းများမြို့နယ်အုပ်ချုပ်ရေးမှအထောက်ပံ့မရရှိသည့်စင်ဝိုင်းများကိုဦးစားပေးလျက်အလှည့်ကျစီစဉ်ထောက်ပံ့လျက်ရှိတယ်လို့ဖော်ပြထားပါတယ်။ကမ်ပိန်းရန်ပုံငွေအပြင်ဝန်ကြီးဌာနသို့ဆက်သွယ်လှူဒါန်းမှုများမှလည်းပံ့ပိုးမှုအချို့ရှိပြီးရန်ပုံငွေရရှိမှုနှင့်လိုအပ်ချက်စင်ဝိုင်းများ၏အခြေအနေနှင့်လုံခြုံရေးတို့ကိုထည့်သွင်းစဉ်းစားလျက်ထောက်ပံ့မှုများကိုဝန်ကြီးဌာနစီမံခန့်ခွဲမှုကော်မတီဆုံးဖြတ်ချက်ဖြင့်စီစဉ်ဆောင်ရွက်ပေးလျက်ရှိတယ်လို့အသိပေးထားပါတယ်။မမိုးရိုးရဲ့အိမ်ပြန်လည်ကမ်ပိန်းမှာပထမဆုံးထောက်ပံ့မှုအဖြစ်စင်38ကောင်အတွက်ဖြည့်စွက်စာ6လစာတိန်30 5,250 ကျပ်ကိုထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့ဆိုထားပါရရှင်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံတောင်ဘက်ကန်ယူရန်အနီရစ်စတော့စကေ9.3ညအဆင့်မြင်းငယ်လင်းတစ်ခုလှုပ်ခတ်ခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။2025ခုနှစ်ဩဂုတ်လ20ရက်နေ့မြန်မာစံတော်ချိန်ည9:16မိနစ်အချိန်ခန့်တွင်မြန်မာနိုင်ငံတောင်ဘက်ကန်ယူရန်နီမြေအောက်အနက်10ကီလိုမီတာကိုပဟိုပြူ၍ Ristar Scale 9.3 ညအစဉ်နှင့်အင်အားတော်တင်ရှိသည့်မြေငလျင်တစ်ခုလှုပ်ခတ်ခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရမှတရင်ထုတ်ပြန်ပါရယ်ငလျင်အနယ်တောင်ထိခိုက်ဆုံးရှုံးမှုများလျော့နည်းစေရန်အတွက်ဆောင်ရွက်ရှောင်ရွက်သတိပြုရန်နှင့်အညီနေထိုင်ကြပါရန်လည်းအသိပေးထားပါရယ်ရှင်အခုနောက်ဆုံးအနေနဲ့မန်တုံမြို့နယ်မှာမူရစ်ဆေးဝါး3ဆဲသူ6ဦးအားအကျင့်စာရိုက်တာပြုပြင်ပေးပြီးပြန်လွှတ်ပေးတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်း TNLA တပ်မဟာ9ထိန်းချုပ်နယ်မြေမန်တုံမြို့နယ်မှာမူရစ်ဆေးဝါး30,006ဦးအားအကျင့်စာရိုက်တာပြုပြင်ပေးပြီးပြန်လွှတ်ပေးခဲ့တယ်လို့ PSLF TNLA ကထုတ်ပြန်ထားပါတယ်။တောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တဲ့မူရစ်ဆေးဝါး3ဆဲသူများကို PSLF TNLA အကျင့်စာရိုက်တာပြုပြင်ရေးစခန်းမှာ6လကြာပြုပြင်ပေးခဲ့တဲ့နောက်ဩဂုတ်လ16ရက်နေ့ကပြန်လွှတ်ပေးခဲ့တာလို့ဆိုပါတယ်။မူရစ်ဆေးဝါး3ဆဲသူများအနေဖြင့်ပထမအကြိမ်တွင်အကျင့်စာရိုက်တာပြုပြင်ပေးရေးစက္ကန့်မှ6လကြာပြည့်မှုခံရမှာဖြစ်ပြီးဒုတိယအကြိမ်ထပ်မံ3ဆဲပါက3နှစ်ကြာပြည့်တန်ခံရမယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇွန်လ21ရက်နေ့ကလည်းနမ်ဆန်မြို့နယ်မှာအကျင့်စာရိုက်တာပြုပြင်ပေးပြီးတဲ့မူရစ်ဆေးဝါး3ဆဲသူ29ဦးကို PSL TNL ကပြန်လွှတ်ပေးခဲ့ပါသေးတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီပရေပိုရိုကပေးပို့ထားတာဖြစ်ပါတယ်ရှင်။
ယခုရက်ပိုင်းမြန်မာနိုင်ငံအတွင်းငလျင်များဇက်တိုက်လှုပ်ခတ်နေမှုကြောင့်ငလျင်ပေးအနေနဲ့ဆက်လင်း၍ဆောင်ရန်ရှောင်ရန်နှင့်သတိပြုရန်အချက်များကိုထပ်မံဝေမျှလိုက်ပါရခြင်းငလျင်ပေးအနေသည်ဖြစ်ပေါ်မိနေရာချိန်နှင့်ပြင်းအားတို့ကိုကြိုတင်ခံမှန်းတွက်ချက်နိုင်ရန်ခက်ခဲပြီးငလျင်ပြင်းအားပေါ်မူတည်၍ဖျက်ဆီးနိုင်စွမ်းမြင့်မားသည့်ဘေးအန္တရာယ်တစ်ခုဖြစ်ပါသည်သို့ဖြစ်ရာငလျင်ပေးအနေနဲ့ဆက်လင်း၍ဆောင်ရန်ရှောင်ရန်နှင့်သတိပြုရန်အချက်များအား ပြည်သူများသိရှိပြီးကြိုတင်ပြင်ဆင်ခြင်းနှင့်ရေးပေါ်တုံ့ပြန်ခြင်းများဆောင်ရွက်နိုင်ရန်အကြံပြုတင်ပြအပ်ပါသည်မြန်မာပြည်သူလူထုအနေဖြင့်ဂျမတ်စစ်ကောင်စီ၏ဖိနှိပ်မှုမျိုးစုံနှင့်မတရားအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာသည့်လူမှုဒုက္ခအဝဝကိုခံစားနေရခြင်းတွင်တဘာဝဘေးအန္တရာယ်များကြောင့်ထိခိုက်ဆုံးရှုံးရမှုများထပ်မံမဖြစ်ပွားစေရအတွက်အထူးသတိပြုနေထိုင်ကြပါရန်အသိပေးနှိုးဆော်အပ်ပါသည်မြန်မာနိုင်ငံသူနိုင်ငံသားများ VN ရဲ့အမျိုးမျိုးမှကင်းဝေးနိုင်ကြပါစေရှင
်ရေဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီကုတကတင်ဆက်ပေးမယ့်တော်လန်ကြီးကဗျာအစီအစဉ်မှာကျော်မင်းထွန်းနယူးယောက်မှရေးသားပြီးနေဦးမှုခန်းစာရွတ်ပတ်ထားတဲ့ကျေဆိုတာအမှောင်ဆုံးအခါအတောက်ပဆုံးအရာဆိုတဲ့ခေါင်းစဉ်နဲ့တော်လန်ကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကျေဆိုတာအမှောင်ဆုံးအခါအတောက်ပဆုံးအရာလမတာတဲ့ညအခါကျေတွေအကြောင်းပြောရတာလက်ပြာလုံးနေစိတ်တန့်နေကျေဆိုတာအမှောင်ဆုံးအခါအတောက်ပဆုံးအရာစကြဝဠာဖြစ်ဖို့ကောင်းကင်လိုတယ်လို့ကောင်းကင်ဖြစ်ဖို့ကျေရီလိုတယ်ကောင်းကင်ဟာပင်လဲလို့ဖွင့်ဆိုရရင်ကျေတွေဟာဘဝပင်လဲမှာပွင့်နေတဲ့ပန်းတွေကြောင်ကငါးကိုကြိုက်ပင်မယ်ရေမကူတပူငါးကတီကောင်ကြိုက်ပင်မယ်ကုန်းပေါ်တက်ပြီးတူးမစားတပူကျေရီကဝေဟင်မှာနေပင်မယ်လူအပ်ရင်လူအပ်တယ်လို့မြေပေါ်ကိုတိုင်ပင်ထိုးဆင်းတတ်တယ်စင်ကခြင်ကိုနင်းတတ်တယ်လို့ခြင်ကလည်းစင်ကိုကိုက်တတ်နိုင်တာပဲငါတို့ရွာတွေဘုံချဲခံရတဲ့အခါစစ်ခွေးမတာတွေပေါ်ကျဲပြန်တွေကျဲချမယ်ငါတို့ကလေးတွေရဲ့စာသင်ကျောင်းတွေဘုံချဲခံရတဲ့အခါစစ်ခွေးအလောင်းတွေပေါ်ကျဲပြန်တွေချွေချမယ်အပြင်းစားရိုက်ချက် heavy အကွက်တွေဟာ masterpiece ကျဲတွေပါကျဲတကုံတွေစိတ်အချင်းပေါက်တဲ့အခါ personal ခံစားမှုဟာ universal ခံစားမှုဖြစ် universal ခံစားမှုဟာ personal ခံစားမှုဖြစ် masterpiece ကျဲတွေဟာ Gen Z PDF တွေ Gen Z PDF တွေဟာ masterpiece ကျဲတွေရမစဲသမျှအလံလှဲမချောင်းအတန်မတိတ်သမျှအလံလိမ့်မပြောင်းလေဒီဂါဂါကိုလူငယ်တွေသိတယ်လို့ချစ်ခွေဗာရာကိုဂျယ်ရီသိတယ်ဓမ္မပတာကိုလူရွယ်တွေသိတယ်လို့အတ္တမဝါဒကိုဂျယ်ရီသိတယ်ငိုရင်ဖန်ထရိုင်ကိုလူကြီးတွေသိတယ်လို့ယူကရိန်းစစ်ကိုဂျယ်ရီသိတယ်ကဲဂျယ်ရီဆုံးပြီလားတဲ့ဖန်ကိုရဲ့ပကြီးကားတဲ့ကဂျယ်ရီလို့ပြေးပြမစပယ်တွေမှွေးထုံမဝေဟင်မှာကျယ်ပြီးပြေးဆောင်ကြမယ်အမောင်ညအမောင်ခက်မှာကျယ်ပြေးရတဲ့အခါကျယ်တွေမှာအမျိုးပါတာခွဲခြားမှုမရှိအဆင့်အတန်းခွဲခြားမှုမရှိကျယ်တွေဟာနေရာကောင်းရယူလို့မှုမရှိနာမည်ကောင်းရယူလို့မှုမရှိအလိုမရှိတချင်းမှလည်းတက်မနေချင်တာကောင်းကင်ကကျယ်တွေပါကောင်းကင်ကကျယ်တွေဟာကောင်းကင်မှာဝဲနေတဲ့အာနာရှင်ရဲ့လေရင်ဝဲတာမှာရှာမရနိုင်တဲ့အရာအာနာရှင်ရဲ့မသိစိတ်မှာအမတ်တမင်ထက်မတွက်မိတဲ့တင်ချာပုစာရာရာဆဆအာနာရှင်ချက်ဘူးကမိုးပေါ်ကကျင်းတယ်အရက်ချင်းတိုက်လို့ရပါမလားကျဲဆိုတာအမောင်ဆုံးအခါအတောက်ပဆုံးအရာဂျော်မင်းထွန်းနယူးယောက်
ဗီဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။ယခုတခါတင်ဆက်ပေးမယ့်ကျန်းမာရေးအသိပညာကဏ္ဍမှာရာသီတုပ်ကွေးရောဂါ Seasonal Influenza အကြောင်းကိုကျန်းမာရေးဝန်ကြီးဌာနမှတင်ဆက်ပေးထားပါတယ်ခင်ဗျာ
။ရာသီတုပ်ကွေးရောဂါ Seasonal Influenza ရာသီတုပ်ကွေးရောဂါဟာနှာခေါင်း၊လေကြောင်းနဲ့အဆုတ်တို့ကိုကူးစက်စေတတ်တဲ့တုပ်ကွေးရောဂါဗိုင်းရပ်စ်ပိုးများ Influenza Virus ကြောင့်ဖြစ်ပွားတဲ့အသက်ရှူလမ်းကြောင်းဆိုင်ရာလက်တလောကူးစက်ရောဂါဖြစ်ပါတယ်။ ABC နဲ့ D ဟူ၍ရာသီတုပ်ကွေးရောဂါဗိုင်းရပ်စ်ပိုးအမျိုးအစား၄မျိုးရှိတဲ့အနက်လူတို့မှာကူးစက်ပြန့်ပွားလေ့ရှိတဲ့ဗိုင်းရပ်စ်ပိုးအမျိုးအစား A နဲ့ B တို့ဟာရာသီတုပ်ကွေးရောဂါအကပ်အသွင်ဖြစ်ပွားမှုများရဲ့တရားခံလေဖြစ်ပါတယ်။ ယောဂလက္ခဏာများဖျားခြင်းချမ်းတုံခြင်းချောင်းဆူခြင်းလေချောင်းနာခြင်းနှာရည်ယူခြင်းနှာချေခြင်းကိုယ်လက်ကိုက်ခဲခြင်းခေါင်းကိုက်ခြင်းမောပဲနှဲနေခြင်းနဲ့ကလေးငယ်များတွင်အန်ခြင်းဝမ်းပြက်ဝမ်းလျှောခြင်းတို့ဖြစ်နိုင်ပါသည်ယောဂကုသခံရသူအများစုဟာရဲ့အနှင်းငယ်မှနှစ်ပတ်အတွင်းတက်တာကောင်းမွန်လာနိုင်ပါသည်သို့တော်လည်းအချို့သူများမှာအဆုတ်ရောင်ခြင်းကဲ့သို့နောက်ဆက်တွဲကျန်းမာရေးပြဿနာများခံစားရနိုင်ပြီးအသက်ဆုံးရှုံးသည့်အထိဖြစ်ပွားနိုင်ပါသည်အထူးသဖြင့်အသက်65နှစ်နှင့်အထက်ရှိသူများအသက်အရွယ်မရွေးနာတာရှည်ယောဂအခန့်ရှိသူများပန်းနာရင်ကျက်စီးကျူသွေးကျူနှလုံးယောဂကိုယ်ဆောင်မိခင်များခုခံအားကျဆင်းနေသူများနဲ့အသက်5နှစ်အောက်ကလေးငယ်များမှာကူးစက်ဖြစ်ပွားပါကနောက်ဆက်တွဲကျန်းမာရေးပြဿနာများကိုပြင်းထန်စွာခံစားရနိုင်ပါတယ်။ယောဂကူးစက်နိုင်သည့်နီလန်များ။ရာသီတုပ်ကွေးယောဂဟာယောဂကူးစက်ခံထားရသူတဦးနှာချီချောင်းဆူစကားပြောရာမှထွက်လာတဲ့ယောဂပိုးပါတဲ့အဆက်အမုံများကိုရှူသွင်းမိရာမှတော့၎င်း။ယောဂပိုးပါတဲ့အဆက်အမုံများကက်တင်ကြံရှိနေသောအရာဝတ္ထုမျက်နှာပြင်များနဲ့အတုံးဆောင်ပစ္စည်းများကိုကင်တွယ်ထိတွေ့ပြီး၍မိမိရဲ့ဗစက်နှက်ခေါင်းနဲ့မျက်စိတို့ကိုပြန်လည်ထိတွေ့မိခြင်းမှတော့၎င်းကူးစက်နိုင်ပါ रे ယောဂကူးစက်ပြန်ပွားခြင်းမှကာကွယ်နိုင်သည့်နည်းလမ်းများနှစ်စဉ်ရာသီတုပ်ကွေးကာကွယ်စည်းထူနံပါဖျားနာနေသူများနဲ့နီးကပ်စွာနေထိုင်ထိတွေ့ခြင်းမှရှောင်ကျင်ပါသင်ဖျားနာနေပါကလည်းအခြားသူများနဲ့နီးကပ်စွာနေထိုင်ထိတွေ့ခြင်းမှရှောင်ကျင်ပါကျန်းမာရေးဆောင်ရှောက်မှုခံယူရန်သူမဟုတ်မဖြစ်မနေကိစ္စအတွက်အပြင်ထွက်ရသည်ကလွဲ၍အဖျားပြောက်ကင်းပြီးအနည်းဆုံး24နာရီကြာသည့်အထိမိမိအိမ်မှာသာနေထိုင်ပါမဖြစ်မနေအပြင်ထွက်ရပါကနှာခေါင်းစည်း mask တပ်ပါနှာချီချောင်းဆိုးတိုင်းပါးစပ်နဲ့နှာခေါင်းကိုတစ်ရှူးသို့မဟုတ်တံတောင်စစ်ကွေးဖြင့်လုံခြုံစွာဖုံးအုပ်ပါတစ်ရှူးအသုံးပြုပါကအဖုံးပါသောအမှိုက်ပုံးအတွင်းသို့စနစ်တကျဆွန့်ပစ်ပါလက်ကိုရေဆက်ပြာတို့ဖြင့်မကြာခဏဆေးကြောပါရေနဲ့ဆက်ပြာမရရှိနိုင်ပါကအယ်ကိုဟောပါဝင်နဲ့လက်တန့်စင်ဆေးရည်ကိုအသုံးပြုပါမျက်စိနှခေါင်းနဲ့ပါးစပ်တို့ကိုလက်ဖြင့်ကင်တွယ်ထိတွေ့ခြင်းမပြုလို့ရ။ယောဂပိုးပါတဲ့အဆက်အမုံများကက်တင်ကြံရှိတတ်သောအရာဝတ္ထုမျက်နှာပြင်များနဲ့အသုံးဆောင်ပစ္စည်းများကိုပိုးသက်တန့်စင်ပါ။ကောင်းစွာအိပ်စက်အနားယူပါ။အာဟာရပြည့်ဝသည့်အစာအစာများကိုစားသုံးပါ။လေဝင်လေထွက်ကောင်းသောနေရာများတွင်နေထိုင်ပါ။နေအိမ်ပြတင်းပေါက်များကိုဖွင့်ထားပါ။လူထုထက်သောနေရာများနဲ့ပွေးလန်းသပင်များကိုတွားရောက်ခြင်းမှရှောင်ကျင်ပါ။ကျမ်းမာရေးဝန်ကြီးဌာနအမျိုးသားညီညွတ်ရေးအစိုးရမှရာသီတုပ်ကွေးယောဂအကြောင်းအတိအပြီးနှိုးဆော်ထားပါရခင်ဗျာ
။ Video NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းရေးတိဂီတအစီအစဉ်မှာတရောဖို့ဆန်ရေးသားပြီးတောင်ရင်တုခုမဖွဲ့သားများတည်ဆိုထားတဲ့လက်နက်တွေချားလို့ညီရတဲ့တော်လိုင်းတိဂီတကိုနားဆင်ကြရမှာဖြစ်ပါရခင်ဗျာ။
ဒီလိုမျက်နာမူပြီးရှေ့ထွက်ခဲ့ပါတနတ်ထဲကြီးများလဲတုံထားတရားများသာမူသာအနိုင်ရမှာအလံကျူကိုစိုက်ထွက်ခဲ့ပါဒီတစ်ချိန်မှာနောက်ဆုံးခွေးနေတော့တွေ့ပကြောင်းနေလေရဲ့ရဲ့လာလာအဲ့ရဲ့လုံးဝမပြူပါစေသာသာand you go tom tai ba dee ma dee ma i get on i get on a thing we wanna be dee do ye yin kwe ko lo la ma ma you dress that so la do ye ko chi la mi ma you ya chang yo ni ni dee do ye Okay.
ီးမြနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂုဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။